IS သူကြွရဲ့ထုတ်လုပ်မဲ့ပုံပေါ်အမေရိကန်အာဏာပိုင်တွေစိုးရိမ်ပူပန်ရာကအရှေ့လက်ပိုင်းဒေသ6နိုင်ငံကလာမဲ့လေယာဉ်ခီးစဉ်တွေမှာအီလက်ထရောနစ်ပစ္စည်းကြီးကြီးတွေတည်ဆောင်မှုမပြုဖို့တားမြစ်လိုက်တာလို့အမေရိကန်သတင်းတွေမှာဖော်ပြနေပါတယ်။ခီးဆောင်လက်တော့ကွန်ပျူတာဘက်ထရီရဲမှာဖွက်ထည့်ထားနိုင်လောက်အရွယ်စားသေးတဲ့ဘုံမျိုးစားကို IS အစိုးရတွေထုတ်လုပ်ဖို့စီစဉ်နေတာကိုတံပြန်ကာဝဲအနေနဲ့ညွှန်ကြားချက်ထုတ်ပြန်လိုက်တာဖြစ်ကြောင်းအမေရိကန်ဖော်လို့သူသတင်းအရင်းမြစ်တွေကိုကူကပ်ပြီး New York Times သတင်းစာကဖော်ပြပါတယ်။အမေရိကန်ကိုလာမဲ့လေယာဉ်တွေပေါ်မှာပောက်ခွဲပစ္စည်းလျှို့ဝှက်တည်ယူနေအောင် IS သူကြွတွေကြိုးပမ်းနေတဲ့အကြောင်းအမေရိကန်ကထောက်လှမ်းသတင်းတွေရရှိထားတယ်လို့လည်း ABC သတင်းကပြောပါတယ်။ရရှိထားတဲ့သတင်းတွေကခိုင်မာပြီးယုံကြည်လောက်တဲ့အချက်လက်တွေပါဝင်နေအကြောင်းလဲအစိုးရတာဝန်ရှိသူတို့က ABC သတင်းဌာနကိုပြောဆိုခဲ့တာပါ။အမေရိကန်တည်ယူပို့ဆောင်ရေးလုံခြုံရေးအေဂျင်စီ TSC ကတော့ချင်းချောက်မှုတစုံတရာရှိရာကြောင့်တားမြစ်ချက်ထုတ်ပြန်တာမဟုတ်ပဲအရက်ဖက်လေကြောင်းလိုင်းတွေကိုအချက်ဖက်ဝါရီအုပ်စုတွေကတိုက်ခိုက်ဖို့ဆက်လက်ကြံစည်နေစေဖြစ်ကြောင်းထောက်လှမ်းရေးသတင်းတွေကအမေထုတ်ပြန်ခဲ့တာဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။ခီးစွားရီအနေနဲ့လက်ကင်ဖုန်းနဲ့အရွယ်စားပူကြီးရဲ့အီလက်ထရောနစ်ပစ္စည်းတွေကိုလူနဲ့တူတယ်ခွင့်မပြုဘဲခီးဆောင်အစ်တီထဲမှာထည့်ပြီးအနှံ့ကြရမှာပါ။လက်ကင်ဖုန်းတွေကိုတော့လိုအပ်ချက်အရတားမြစ်မှုမလုပ်ဖို့ဆုံးဖြတ်ထားကြောင်း TSC ကပြောပါတယ်။တားမြစ်မိတ်ထုတ်ပြန်လိုက်တဲ့လေဆိပ်တွေကတော့ဂျော်ဒန်နိုင်ငံက Queen Alia အပြည်ဆိုင်ရာလေဆိပ်၊ Egypt နိုင်ငံက Cairo အပြည်ဆိုင်ရာလေဆိပ်၊ Turkey နိုင်ငံက Atatürk လေဆိပ်၊ Saudi နိုင်ငံက King Abdullah အစ်စ်အပြည်ဆိုင်ရာလေဆိပ်နဲ့ King Khaled အပြည်ဆိုင်ရာလေဆိပ်ကိုဝိတ်ပြည်ဆိုင်ရာလေဆိပ်မော်ကိုနိုင်ငံကမိုဟာမက်ဖိုက်လေဆိပ်မြန်မာနိုင်ငံသားတွေတွာလာလို့ရှိတဲ့ကတ္တာနိုင်ငံကဟာမက်ပြည်ဆိုင်ရာလေဆိပ်ဒူဘိုင်းပြည်ဆိုင်ရာလေဆိပ်နဲ့ UAE ကအဘူဒါဘီပြည်ဆိုင်ရာလေဆိပ်တို့လည်းပါဝင်ကြပါတယ်